ဟေဗြဲဩဝါဒစာအခန်းကြီး12
ထို့ကြောင့်ဤမြတ်လောက်များစွာသောတက်တဲ့အပေါင်းတို့သည်ငါတို့ကိုဝိုင်းရံလက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနောက်ရှက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ခြင်းကအာမလျှော့ဘဲပြေးကြကုန်အံ့ယုံကြည်ခြင်းကိုအစအဦးစီရင်၍ဆုံးလင်းစေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ့ထိုသခင်သည်မိမိရှေ့၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဘဲလက်ဝါးကားတိုင်း၌ခံပြီးမှဘုရားသခင်၏ပလင်တော်လက်ရာဘက်၌ထိုင်နေတော်မူ၏အပြစ်ရှိသောသူတို့လက်တွင်ထိုမြလောက်ကြီးစွာသောစီတားနောက်ဆက်ခြင်းကိုခံတော်မူသောသခင်ကိုထောက်ရှုဆင်ခြင်သောအဖြစ်အာရော့စိတ်ပြည့်ခြင်းနှင့်ကေးလွန်အံ့သောငါကြိုးစားကြလော့။တင်တို့သည်ဒုစရိုက်အပြစ်ကိုဆိုင်းပြန်တိုက်လံ၍ကိုယ်အသွေးထွက်သည့်တိုင်အောင်မခံရကြသည်။ထိုမှတပါ
းငါသာထာဝရဖျားဆုံးမတော်မူခြင်းကိုမမှတ်ပဲမနေနှင့်။တင်ဤအပြစ်ကိုစစ်ဆေးတော်မူသောအခါစိတ်မပြတ်နေ။ထာဝရဖျားသည်ချစ်တော်မူသောသူကိုဆုံးမတော်မူကြ၏လက်ခံတော်မူသမျှသောသားတို့ကိုဒဏ်ခတ်တော်မူကြ၏သူငယ်တို့ကိုဆိုတကယ်သို့သင်တို့ကိုပြောဆိုသောဩဝါဒစကားကိုမေ့လျော့ကြသည
်သင်တို့သည်ဆုံးမတော်မူခြင်းကိုခံလျင်သားတို့ကိုပြုတကယ်သို့ဘုရားသခင်သည်သင်တို့ကိုပြုတော်မူ၏အကြောင်းမူကားအဘမဆုံးမသောသားတစ်စုံတစ်ယောက်ရှိသလားသားအပေါင်းတို့သည်ခံတတ်သောဆုံးမခြင်းကိုသင်တို့သည်မခံဘဲနေလျင်သားရင်းမဟုတ်မင်းဦးမင်းလွင်ရသောသားဖြစ်ကြ၏တနည်းကားကိုယ်ကာယနှင့်ဆက်ဆိုင်သောအဘတို့လက်ဖြင့်ငါတို့သည်ဆုံးမခြင်းကိုခံရသောအခါသူတို့ကိုယိုတည်ကြ၏ထိုမြမကစိတ်ဝိညာဉ်တို့၏အဘအလိုတို့လိုက်၍အသက်ချမ်းသာရမည်မဟုတ်လောအကြောင်းမူကားထိုအဘတို့သည်မိမိအလိုသို့လိုက်၍တခဏသာဆုံးမပေးကြ၏ကိုတော်မူကားမိမိသက်ရှင်ခြင်းပါရမီတော်ကိုငါတို့သည်ဆက်ဆံစေခြင်းကငါတို့အကျိုးကိုထောက်၍သာဆုံးမပေးတော်မူဆုံးမခြင်းမည်သည်ကားခံရစဉ်အခါဝမ်းမြောက်စရာမထင်ဝမ်းနည်းစရာထင်တတ်၏သို့တော်လည်းဆုံးမခြင်းကိုခံရသောသူတို့သည်နောက်မှငြိမ်သက်ခြင်းနှင့်ဆက်ဆိုင်သောဖြောက်မှခြင်းအကျိုးကိုခံရကြ၏ထို့ကြောင့်တွဲလဲနေသောလက်တို့နှင့်အာမရှိသောဒုတို့ကိုခိုင်ခန့်စေကြလော့ခြေမစွမ်းသောသူတို့သည်အစစ်မပြုတ်သည်သာမကချမ်းသာရစေခြင်းကသင်တို့သွားဖို့ရာဖြောက်တော်လန်တို့ကိုပြင်ဆင်ကြလော့လူအပေါင်းတို့နှင့်အသင့်အတ္တနေ၍ငြိမ်သက်ခြင်းကို၎င်းတန်ရှင်းခြင်းပါရမီကို၎င်းမိအောင်လိုက်ကြလော။တန်ရှင်းခြင်းပါရမီမရှိလင်အဘယ်သူမျှသာဝရဘုရားကိုမဖူးမမြင်ရ။တင်တို့တွင်တစုံတယောက်မျှဘုရားသခင်၏ကျေးဇူးတော်ကိုမရဘဲမနေစေခြင်းက၎င်းခါစွာသောပင်မြင့်ပေါ့၍တင်တို့နောက်ရှက်သဖြင့်လူအများတို့သည်အပြစ်နှင့်မညစ်ညူးစေခြင်းက၎င်းမတရားသောမေထုံ၌မီဝဲသောသူမရှိစေခြင်းက၎င်းတနတ်စာအဖိုးနှင့်တာဥအရာကိုရောင်းသောအေးသောကဲ့သို့ဖျားတရားကိုမယိုမသိပြုသောသူမရှိစေခြင်းက၎င်းတတိနှင့်ကြည့်ရှုကြလော။တင်တို့သည်ဒီအတိုင်းအေးသောသည်နောက်မှကောင်းကြီးမင်္ဂလာကိုအမွေခံခြင်းကအလိုရှိသောအခါငင်းပယ်ခြင်းကိုခံရ၏။မျက်ရည်ကျ၍ကောင်းကြီးမင်္ဂလာကိုအလွန်ရှာတော်လဲမိမိအပ၏စိတ်ပြောင်းလဲခြင်းအခွင့်ကိုမတွေ့မရထိုမှတပါတင်တို့သည်လက်နှင့်တွေ့နိုင်သောတောင်တို့၎င်းလောင်သောမီးတို့၎င်းမဲသောတိမ်တိုက်မောင်မိုက်မိုးသက်မုန်တိုင်းတို့၎င်းတဘိုးမုတ်ချင်းအတန်တို့၎င်းနှုတ်ကပတ်တော်အတန်တို့၎င်းရောက်ကြသည်မဟုတ်ထိုအတန်တော်ကိုကြားသောသူတို့သည်ထ၍မိတ်တော်မမူမီအကြောင်းတောင်းပန်ကြ၏အဘယ်ကြောင့်နည်းဟုမူကား
သရိစံတော်လေထိုတောင်ကိုထိမိလျင်ကြောက်ခဲနှင့်ပြည့်၍သည်စေ
ဟု ြညာတော်မူသံကိုလူတို့သည်နားမခံနိုင်ကြ။ထို့သောထင်ရှားသောအရာသည်အလွန်ကြောက်မွဲ့ပွဲဖြစ်၍မောရှိက
ငါသည်ကြောက်ရွံ့တုန်လှုပ်ခြင်းရှိသည
်ဟုဆို၏။သင်တို့သည်ဇီးအုပ်တောင်သို့၎င်းအသက်ရှင်တော်မူသောဖျားသခင်၏မြို့တော်ဒီဟူသောကောင်းကင်ယေရုရှလင်မြို့သို့၎င်းအတိုင်းမသိများစွာသောကောင်းကင်တမန်တို့၏စီဝေးချင်းတို့၎င်းကောင်းကင်စည်ရင်၌ဝင်သောသားဥတို့၏အသင်းတော်တို့၎င်းခတ်သိမ်းသောသူတို့ကိုတရားစီရင်တော်မူသောဖျားသခင်အထံတော်တို့၎င်းစုံလင်ချင်းတို့ရောက်သောသူတော်ကောင်းတို့၏စိတ်ဝိညာဉ်တို့ထံတို့၎င်းဗတိညင်တရားသည့်၏အာမခန္ဒီဟူသောယေရှုထံတော်တို့၎င်းအာဘေလ၏အသွေးပြောဆိုသောအရာထက်သာ၍မြတ်သောအရာကိုပြောဆိုသောဖြန့်စုခြင်း၏အသွေးထံသို့၎င်းရောက်ကြ၏။သင်တို့သည်မိတ်တော်မူသောသူ၏စကားတော်ကိုမငြင်းမပယ်မီအကြောင်းတတိပြုကြလော။မြေကြီးပေါ်မှာဗျာဒိတ်တော်ကိုဆင့်ဆိုသောသူ၏စကားကိုငြင်းပယ်သောသူတို့သည်အပြစ်မလွတ်ရသည်မှန်လင်။ထိုမြတ်မကကောင်းကင်ဘုံကမိတ်တော်မူသောသူ၏စကားကိုငါတို့သည်နားမထောင်ဘဲနေလင်။တာ၍ကြီးစွာသောအပြစ်နှင့်အဘယ်သို့ကင်းလွတ်နိုင်မည်နည်း။အထက်ကဗျာဒိတ်တော်အတန်သည်မြေကြီးကိုလှုပ်သည်ဖြစ်၍
ယခုတဖာငါသည်မြေကြီးနှင့်ကောင်းကင်ကိုလှုပ်အောင်မည
်။ဟုဂတိတော်ရှိ၏။တပံဟူသောစကား၏အဓိပ္ပာယ်ကမလှုပ်သောအရာတို့ကိုတီးစေခြင်းကလှုပ်သောအရာတို့ကိုလောကီအရာကဲ့သို့ပယ်ဖျက်လိမ့်မည်ဟုဆိုလိုသည်။ထို့ကြောင့်ငါတို့သည်မလှုပ်နိုင်သောနိုင်ငံကိုရသည်ဖြစ်၍ခန့်ညာကြောက်ရွံ့သောသဘောနှင့်ဖျားသခင်ကိုလက်ပတ်စွာဝုပြုနိုင်မည်အကြောင်းကျေးဇူးတော်ကိုဆွဲလန်းကြကုန်အံ။ငါတို့ဖျားသခင်သည်လောင်သောမီးဖြစ်တော်မူ၏။